ရုရှားသမ္မတဗလာဒီမီယာပူတင်ကိုဝိုင်းရံပန်ပိုးပေးနေတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေအပေါ်ပြစ်မှတ်ထားအရေးယူဖို့အတိုက်ခံခေါင်းဆောင်အလက်ဆီနဗယ်နီကဥရောပသမဂ္ဂကိုတောက်ကြနေကတိုက်တွန်းလိုက်ပါတယ
်။ I would say that there is no sense.The sanction
ခီးသွားလာတိတ်မများတဲ့ဗိုလ်မှူးကြီးတွေဗိုလ်ချုပ်ကြီးတွေနဲ့အချို့ပုဂ္ဂိုလ်တွေကိုပိတ်ဆို့ရေးယူတဲ့ပုံစံကတိတ်ပြီးအတိတ်ပဲမရှိဘူးလို့ဥရောပပါလီမန်နိုင်ငံသားရေးရာကော်မတီအစည်းအဝေးမှာဗီဒီယိုကနေတဆင့်နဗယ်နီကပြောသွားတာပါရုရှားအစိုးရကအမိန့်ပေးပြီးအစိတ်ခတ်ခံခဲ့ရတယ်ဆိုတော့အလက်ဆီနဗယ်နီဟာဂျာမနီနိုင်ငံမှာဆေးကုသခံရပြီးတဲ့နောက်ပြန်ပြီးနယ်လန်ထူတက်တာလာတာဖြစ်ပါတယ်အစည်းအလာအပြင်ပြစ်မှတ်ထားဒဏ်ခတ်အရေးယူခံရတဲ့ရုရှားအရာရှိတွေနဲ့စစ်အရာရှိတွေဟာဥရောပနိုင်ငံတွေမှာအိမ်ကြီးပိုင်ဆိုင်မှုတွေညံ့ညားဆဆမရှိဘူးလို့သူကဆိုပါတယ်။ဒါကြောင့်သူတို့တွေကိုပြစ်မှတ်ထားမဲ့အစားဥရောပမှာရင်းနှီးမြှုပ်နှံမှုတွေရွက်လှေတွေကိုပိုင်ဆိုင်မှုရှိနေတဲ့သမ္မတပူတင်ယုံကြည်ရတဲ့အဝန်အဝိုင်းတွင်ရှိနေတဲ့ချမ်းသာကြွယ်ဝသူတွေကိုသူအကြံပေးတယ်လို့ဥရောပသမ္မတအနေနဲ့လှုံ့ဆော်တင်ကြောင်းနော်ဗယ်နီကပြောပါတယ်။